မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးတဲ့နောက်တစ်ရက်နိုဝင်ဘာလ၈ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်တွင်းမှာမြန်မာစစ်တပ်တွေနဲ့နယ်ခြားဆောင်တပ်ကိုလက်မခံတဲ့ DKBA ကရင်တပ်ဖွဲ့တွေကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ခြံကိုထွက်ပြေးတိမ်းရှောင်လာခဲ့ပါတယ်။ဒီချိန်နေကနေနိုဝင်ဘာလ19ရက်ဒီကနေ့မှာတော့မြဝတီမြို့နယ်နီးတဲ့နေရာတွေမှာတိုက်ပွဲတွေထပ်ဖြစ်နေတာကြောင့်မြန်မာစစ်တပ်တွေကနေမြဝတီမြို့မှာစစ်ရေးပြင်ဆင်မှုတွေလှုပ်လာပြီးစာတင်ကြောင်းတွေကိုလည်းနေကင်းပိုင်းကလေးကပိတ်ပစ်လိုက်ရပါတယ်။နောက်ဆုံးအခြေအနေတွေကိုတော့ထိုင်းနယ်စပ်ကနေတောက်ရှောင်စောင့်ကြည့်သတင်းယူနေတဲ့ကျမတို့သတင်းတောင်မအေးမာကဆက်ပြီးပြောပြပေးပါရှင်။
မြဝတီမြို့နယ်အနီးတစ်ဝိုက်မှာဒီနေ့မနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နိုဝင်ဘာလ19ရက်နေ့မှာမြန်မာစစ်တပ်ကမြဝတီမြို့ထဲမှာလက်နက်ကြီးနဲ့နေရာယူလာပြီးပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေဖြစ်ကပြေးလွှာပုန်းခိုနေကြပါတယ်။နေကင်းပိုင်းမှာတော့တိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ကျောင်းတွေကနေကျောင်းသားတွေကိုပြန်လွှတ်ပေးနေကြောင်းကျောင်းသားမိဘတို့ကအခုလိုပြောပြပါတယ်။
အစောရည်နော်လေမတူခရီးသမီးလာပြန်လို့ကျောင်းသားပြန်ပို့တော့ဆရာမတွေပြန်ခေါ်တော့လေတန်းကြီးကလေးရေလုပ်ပြီးလဲတန်းကြီးကခုနကလုပ်ပြီးလဲကျောင်းကလေးကပုံလုပ်ပြီးအိမ်လေးရောက်ပြီသူကမှတော့ကျွန်တော်ကကျောင်းအဝမှာဆရာမတွေကဆောက်ပြီးတော့လုပ်ပေးတာလေလေးကိုပြန်ခေါ်တော့ဒီကပြန်တဲ့ကျောင်းသားတွေကလည်းအိမ်ကိုပြန်တော့အလိုလုပ်ပေးတယ
်ဒီလိုအခြေအနေတွေကြောင့် DKBA ကိုဆက်တယ်မင်းမြတ်တဲ့အခါမှာတော့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မြဝတီမဲဆောက်ချစ်ကြည်တရားအောက်ကနေနေရာယူပြီးမြို့ရင်းကိုချိန်ထားတယ်လို့ဆိုပါတယ် DKBA တပ်မှုတူပြောပြတာကတော့
ဥပူလေးလေးကတော့ဒီတရားအောက်မှာဟိုအင်အားပို့တယ်ဟိုလက်ရှိချင်းတွေပါလေတရားမှာကိုယ်တော့လက်နဲ့ကြည့်နေချိန်ထားတယ်အခုလက်ရှိနေတာကနော်အဲလက်ရှိပြစ်ခတ်မှုဖြစ်မြို့ရင်းပြစ်ခတ်မှုဖြစ်ဆိုမြို့ရင်းမှာသူတို့ပြစ်ဖို့ချိန်ချထားတယ်နော
် DKBA ရဲ့အနေနဲ့မြဝတီမြို့ရင်းမှာမြန်မာစစ်တပ်နဲ့ပြစ်ခတ်မဲ့အလားအလာတွေရှိနိုင်ပါသလားလို့မေးတဲ့အခါမှာတော့
အဲကျွန်တော်စစ်ရတော့ပြောဆိုရတယ်မှာနော်ဘာလို့လဲကျွန်တော်စစ်ရတော့ပြန်သူရှိနေသေးတယ်ဘယ်လိုလဲငင်းငယ်မြရတော့ကျွန်တော်တိုက်ဖို့တက်တယ်ကျွန်တော်မြန်မြန်ပြင်ဆင်တယ်နော်အချိန်ခံလိုက်ကြတော့ကျွန်တော်တိကျမပြောနိုင်ဘူးနော
်ပြီးခဲ့တဲ့တိုက်ပွဲတွေတုန်းကတော့ DKB တွေကမြန်မာစစ်တပ်တွေရှိရကိုပြစ်ခတ်တိုင်းမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြန်ပြစ်ခတ်နေတာကြောင့်အရက်သားတွေထိခိုက်မှုတွေအများအပြားဖြစ်ခဲ့ရပါတယ်အခုလိုမျိုးတိုက်ပွဲတွေဆက်ဖြစ်အောင်မယ်ဆိုရင်မြဝတီမြို့ကလူလူတွေထိခိုက်နေတာမှုတွေပို့ပြီးတော့ဖြစ်မသွားနိုင်ဘူးလားလို့မေးတဲ့အခါမှာတော့
လူလူတွေရှိရအမအဲ့ဒီလူလူတွေကိုကျွန်တော်ငြိမ်းရလို့ကျွန်တော်စစ်ရေးရတယ်လို့ပဲရက်ဆန်းနေတယ်ကျွန်တော်လူလူအများအများမရှိဘူးဆိုရင်ကျွန်တော်စစ်ရေးရအဲ့ဒီမှာနေတိုင်းဖြစ်တယ်ဟိုမျိုးကြည်လေဖြစ်တယ်ဟိုနေစက်နေလည်းဖြစ်တယ်အဲ့ဒီလူတို့ကိုငဲ့ညာလုံးလို့စာနာလုံးလို့စစ်ပွဲနေမှဖြစ်တာဒီကရာအဲ့ဒီလူတို့ငဲ့ညာဘူးမစာနာဘူးဆိုရင်အဲ့ဒီကျွန်တော်နေတဲ့ဟိုဝင်ရောက်ပြီးတော့ဟိုထူပေါက်တဲ့စစ်ပွဲတွေပေါ်နေတယ
်မြဝတီမြို့ကဟေမန်ဦးဘုန်းကြီးကျောင်းအပါအဝင်တချို့ဘုန်းကြီးကျောင်းတွေနဲ့ဒုက္ခသည်တွေထွက်ပြေးနိုင်တဲ့နေရာတွေမှာမြန်မာစစ်တပ်ကကရုတ်ချင်းတူပြီးထိုင်ချတက်ဆွဲထားတာတွေလည်းရှိနေတာကြောင့်လူတို့ကပြေးစရာမြေမရှိဘဲထိုင်းနိုင်ငံဘက်ချမ်းကိုပြေးနေရတာလည်းဖြစ်ပါတယ်စစ်တပ်ဟာလူတို့ကိုအကာအကွယ်ယူနေတယ်ဆိုပြီး DKB ဘက်ကတော့ပြောဆိုလိုက်ပါတယ
်အမမသူတို့ကဘာကဘာလို့လဲတဲ့ဒါသူတို့ရဲ့ဟိုပြောလဲအချင်းစရာတစ်ခုပဲဖြစ်လာတဲ့လူတို့ကဘာယူပဲဖုန်းကြောင်းကဘာယူလဲသူတို့ရဲ့အချင်းစရာပဲ
ဒီအခြေအနေတွေကြောင့်မြဝတီကပြည်သူတွေလောက်ကိုင်းစားတောက်ရခက်ခဲမှုတွေဖြစ်နေပြီးအခက်ခဲတွေရင်ဆိုင်နေရတယ်လို့လည်းမြို့ကန်တွေကပြောပါတယ
်ဒီပေါ်မှာလလုံးလုံးသာသမားတွေပို့ဆိုတာဘာမှမသိမနေလောက်သွားလောက်ဒီကမ်းနားထောင
်နေနေလေကင်းကမြဝတီမြို့နယ်မှလည်းမကန်းနေရာတွေဖြစ်တဲ့တင်ငန်းညီနောင်ဘက်ကတနက်တန်နေကြားနေရတဲ့အကြောင်းပြည်သူတွေကတော့စိုးရိမ်ထိတ်လန့်နေပြီးညနေပိုင်းမှာတော့အစုလိုက်အပြုံလိုက်မဟုတ်ပေမဲ့ထိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးတိမ်းရှောင်လာသူတွေရာခိုင်နှန်းလောက်ရှိနေပါတယ်ရှင်